Dopo Maria mi ha dato causa, Simo qui si sveglia voi, io mi vedo e c'è te tu.
တော်တော်ရှင်များရှင်လန်းချမ်းမြေကြပါရခင်ဗျာလူလူနဲ့တော်အောင်စားစုကြီးအစည်းအဝေးကိုစောင့်မျှော်နားဆင်ကြတဲ့အတွက်ကျွန်တော်တို့ RFA ကကျေးဇူးအထူးတင်ပါတယ်။ကဲကိုညာဝင်းရောင်ကြီးဒီအပတ်မေးခွန်းရှင်တွေကဘယ်လူတွေများလဲခင်ဗျာ
။ဟုတ်ကဲ့အခုမှဆိုရင်ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုကဦးအောင်သက်ရန်ကုန်မြို့ကကိုဇော်မင်းလတ်နဲ့ဦးမမောင်ကျော်ပြီးတော့ကျောက်ဆင်မြို့ကကိုမိုးသီးနဲ့ဂျပန်နိုင်ငံကမတ်တန်နာအောင်တို့ပါပဲခင်ဗျာ
။ဟုတ်ကဲ့အဲ့တော့ကျွန်တော်တို့အမေရိကန်ပြည်ထောင်စုကဦးအောင်သက်နဲ့ဆက်အောင်ခင်ဗျာ။သူကဘာတွေများမိထားလဲပြောပါဦ
းဟုတ်ကဲ့ခင်ဗျာဒေါ်ဆန်းစုကြည်ကိုအစိုးရကအချိန်မြွေပြန်ပြီးဖမ်းဆီးချုပ်နှောင်နိုင်တယ်ဆိုပြီးအခုလိုမေးထားပါတယ်ဥက္ကမောင်ဆိုရေ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုအောင်သက်ပါအမေရိကအာရီဇိုနာပြည်နယ်ဖိနစ်မြို့ပါကျွန်တော်အမတ်စုကိုမေးချင်တဲ့စကားလေးကတော်တို့ရဲ့အမတ်စုကလွတ်မြောက်လာတယ်အတိုင်းပြည်တော်ကိုလုံနေတယ်ကျွန်တော်တွေ့ရတယ်ဒါပေမဲ့ဘာများလဲကျွန်တော်မမြင်တွေ့နေရတာတခုတော့ရှိပါတယ်ခင်ဗျာအမြန်လေးဆိုအမစုကိုကျွန်တော်ဥပမာလေးတစ်ခုနဲ့ပြောပြရသည်အမစုကလောင်ရင်နဲ့ဆက်ပေးလိုက်တယ်ငါကလေးတစ်ကောင်လူပဲဆက်တော့ဆက်ပေးလိုက်တယ်အမစုကြီးပြန်လို့ရတယ်တန်းလို့ရတယ်ဒါပေမဲ့အမစုကိုဂျိုးလေးနဲ့ကြီးတော့ဒီမှာချီပြီးလှုပ်ပေးလိုက်တယ်ဘို့ကျွန်တော်မြင်နေခင်ဗျတင်းတင်းတစ်ချင်ချင်းမှာအဲ့ဂျိုးကိုဆွဲပြီးတော့စောက်ဆွဲပြီးတော့လောင်ရင်နဲ့ပြန်ထည့်မယ်ဘို့ကျွန်တော်မြင်နေအတွက်ကျွန်တော်စိတ်ထဲမှာအဲ့တန်ရလေးရှိနေတဲ့အတွက်ဘူဝင်တော့ကနေကျွန်တော်မင်းပြခင်ဗျအဲ့ဒါလေးကိုမဆုကျွန်တော်ပြန်ဖြေချပြပါခင်ဗ
ျဟုတ်ကဲ့ဒါလည်းအတွေ့ခေါ်တရပါပဲဗျအဲ့တော့ဒေါ်အောင်စားစီကဘယ်လိုများဖြေထားသလဲခင်ဗျကြားပါရစေ
ဒီလိုပါဥက္ကမဆိုရေ
နိုင်ငံရေးစာလုပ်ကလေးကကိုလန်းကိုရွေးပြီးရှောက်လန်းခဲ့တဲ့သူမှုအကျေကျုပ်ခံရတဲ့ဘဝမှာတောင်မှအချီနှောင်ခံနေရတယ်လို့မခံစားခဲ့ရပါဘူးအခုလဲလှုပ်တင်တယ်လို့ထင်တဲ့ကိစ္စတွေကိုတတ်နိုင်မှလုံနိုင်ဖို့ကိုပဲအလေးထားစဉ်းစားပါတယ်ဘယ်သူကဘယ်တော့ကြိုးကလေးချီမလဲကြိုးကလေးဆွဲမလဲဆိုတာကိုစိတ်ထဲမှာမရှိပါဘူးဘယ်လိုအခြေအနေမှာမဆိုလက်ပြတန်းတန်းနဲ့တာဝန်တွေကိုထမ်းဆောင်နိုင်မယ်ဆိုလို့ရှိရင်လွတ်လပ်နေတယ်လို့ပဲခန့်စားရပါတယ
်ကဲကိုညာဝင်းရဲ့အခုရန်ကုန်မြို့ကကိုစော်မင်းလတ်ရဲ့မိကုံးကိုလည်းပြောပါအောင်ဗျာ
ဟုတ်ကဲ့အခုမှဆိုရင်ကိုစော်မင်းလတ်ကတော့ NLD ပါတီကရွေးကောက်ပွဲကော်မရှင်မှာမှတ်ပုံတင်လိမ့်မယ်လို့သတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးအခုလိုမေးထားပါတယ်ဗျာ
ဟုတ်ကဲ့ကျွန်တော်ဇွန်မင်းလက်ပါခနာရန်ကုန်မြို့မှာအနေပါတယ်ကျွန်တော်တို့အခုအပြင်မှာတားနေတဲ့အတိုင်းပေါ့ NLD ပါတီကမှတ်ပုံတင်ပြီးတော့ရေကောက်ပွဲဝင်မယ်မဝင်ဘူးကျွန်တော်တို့သိချင်ပါတယ်ဒါမှမဟုတ်ရင်လည်း NLD အနေနဲ့ဘယ်လိုမှအနေထားမျိုးရောက်တဲ့အခါကျမှရေကောက်ပွဲဝင်မယ်လို့ဆုံးဖြတ်ချက်ထားရလဲဆိုတော့ကျွန်တော်သိချင်ပါတယ် NLD ပါတီအနေနဲ့မှတ်ပုံတင်တဲ့အခါကျရင်တော့ဒါဆိုရေကောက်ပွဲမှာဝင်တော့ရေကောက်မှာမခံဘူးလေကျွန်တော်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ရှိအစိုးရကနိုင်ငံရေးပါတီများမှတ်ပုံတင်ရေးနဲ့ပတ်သက်ပြီးမကြခင်ပြင်ဆင်ချက်ထွက်လိမ့်မယ်လို့သတင်းညားပါတယ်လက်ရှိအစိုးရတက်ကဝန်ကြီးတချို့တော် NLD ပါတီကိုကူးပြောင်းလိမ့်မယ်လို့ရန်ကုန်မြို့မှာပြောဆိုနေတာလည်းရှိပါတယ်ခင်ဗျာအဲ့တော့ဒေါ်အောင်ဆန်းစုကြည်ကဘယ်လိုများဖြေထားပါဆိုခင်ဗျာ
ဟုတ်ကဲ့နားဆင်ကြည့်အောင်လားဦးခမော်ဆွေ
နိုင်ငံရေးပါတီများမှတ်ပုံတင်ရေးဥပဒေပြင်ဆင်ချက်တွေတရင်ထွက်ပေါ်လာပြီးမှမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှတ်ပုံတင်ရေးမတင်ရေးကိုဆုံးဖြတ်မှာဖြစ်ပါတယ်ဒီဥပဒေအရကြားပြရွေးကောက်ပွဲမှာအ ਨੇ စုံမဲဆန္ဒနဲ့၃ရက်မှာကိုယ်စလဲတွေဝင်ပြီးတော့ရှင်ပြိုင်ရမယ်လို့ပါတယ်ဆိုတာကိုလည်းကြားရပါတယ်။ဒီတော့မှပုံတင်ရင်းကိစ္စဆုံးဖြတ်တဲ့တပြိုင်နက်တည်းမှာပဲကြားပြရွေးကောက်ပွဲစိစ္စကိုလည်းပူးတွဲဆုံးဖြတ်လာမှာပါ
။ကဲကိုညာဝင်းရောက်ပြီရန်ကုန်တိုင်းလှဲကူးမြို့နယ်ကကိုမောင်မောင်ကျော်ကဟောအပါရင်များမိထားတယ်ခင်ဗျ
။ဟုတ်ကဲ့သူကတော့မြန်မာနိုင်ငံကတောင်သူလေသမားတွေအကျိုးရှိအောင်အစိုးရကဆောင်ရွက်ပေးတင်တာတွေနဲ့ပတ်သက်ပြီးမေးမြန်းထားပါတယ်ခွန်ဆွေ
ဟုတ်ကဲ့ကြားပါရစေဗျာ
အနည်းစုခင်ဗျာကျွန်တော်ကတော့လေကူးမျိုးနေရလဲသမားတူဦးဖြစ်တယ်ဥမမောင်ကျော်ဖြစ်ပါတယ်ပြီးခဲ့တဲ့ရက်ပိုင်းဟာထိုင်းနိုင်ငံမှာထိုင်းဆိုရလေသမားကြီးတက်တာဆောင်ကြီးကိုအတွက်ဆန်စပါးဝယ်ယူမှုလင်းတို့ကို50ကျော်ခန့်တိုးမြင့်လိုက်တယ်လို့သိရပါတယ်အဲ့ဒီလိုတိုးမြင့်လိုက်တဲ့အတွက်ကြောင့်မလို့ထိုင်းဆန်ဟာကမ္ဘာဈေးကွက်မှာတော့ဈေးမြင့်သွားပါတယ်ဒါပေမဲ့တောင်သူလေသမားတွေဘူကတော့အများကြီးတက်တာဆောင်ရှိသွားပါတယ်ကျွန်တော်တို့မြန်မာနိုင်ငံထဲမှာတော့ဒါမျိုးလုပ်ခဲ့ဘူးလားတခါမှမရှိတော့ဒါမျိုးလုပ်ခဲ့တဲ့ပုံမှာအနည်းစုဘယ်လိုများမြင်ပါသလဲမြန်မာနိုင်ငံတောင်သူတွေတော့အစိုးရဒါမျိုးလုပ်ပေးတင်တယ်လို့အနည်းစုထင်ပါသလားခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ပါဗျာထိုင်းနိုင်ငံဟာကမ္ဘာပေါ်မှာဆန်စပါးအများဆုံးတင်ပို့တဲ့နိုင်ငံတစ်နိုင်ငံဖြစ်ပြီးသူတို့နိုင်ငံကထွက်တဲ့ Jasmine စပယ်ပန်းအမျိုးအစားဆန်တွေဟာကမ္ဘာကျော်မဟုတ်လားခမောင်ဆွေ
ဟုတ်တာပေါ့ခင်ဗျာအဲဒါမှမဟုတ်ဟိုတယ်လောကပြုလုပ်တဲ့အာရှဆန်စပါးပြိုင်ပွဲမှာကျွန်တော်တို့မ
ဒီဘွားကြောင့်ဘာထွက်တယ်ပေါ်ဆန်းပွေးဆန်ကပထမရတယ်လို့လည်းကြားရတယ်ဗျတကယ်တော့ဗျခင်ဗျတိတဲ့အတိုင်းပဲမြန်မာနိုင်ငံကိုအာရှတရဲ့စပကြီးလို့တချင်ကခေါ်ခဲ့ကြတာမဟုတ်လားကိုညာဝင်းအောင်ဟုတ်တာပေါ့ကမောင်ဆွေအဲ့လိုအချိန်မျိုးကိုအားလုံးကပြန်ရောက်ချင်ကြမှာမှန်ပါပဲဗျကဲကမောင်ဆွေတောင်ဆန်းစုကြီးရဲ့အဖြစ်ကိုတစ်ဆက်တည်းနားဆင်ရအောင်လားဗျဟုတ်ကဲ့ကြားပါရစီဗျ
ရာဆိုင်ပြည်ရေးကိုအခြေခံတဲ့နိုင်ငံတွေမှာတောင်သူလယ်သမားတွေရဲ့ဘဝချောင်းရည်အတွက်လှုပ်ဖို့ကအင်တာရေးကြီးပါတယ်။အန်တီရိုနိုင်ငံမှာလည်းတောင်သူလယ်သမားတွေနဲ့တောနေပြည်သူတွေနေထိုင်မှုအဆင့်တန်းမျက်နှာစီနိုင်မဲ့စီမံကိန်းတွေအစိုးရကအသေးစားချမှတ်ပြီးအကောင့်ထည့်ဖော်သင့်ပါတယ်။တနိုင်ငံနဲ့တနိုင်ငံအခြေအနေချင်းမတူတော့တခြားနိုင်ငံတွေကလှုပ်ဆောင်မှုတွေကိုလေ့လာပြီးသင်ယူနိုင်ပေမ
ောပါဦးခင်ဗျာ तू ဟာဘာတွေများမိထားလဲ
ဟုတ်ကဲ့ခင်ဗျာ तू ဟာမြန်မာနိုင်ငံကသတင်းနောက်တွေဟာအကာအကွယ်မဲ့နေတယ်ဆိုပြီးအခုလိုမေးခဲ့ပါတယ်ဗျာ
ကျွန်တော်ကတော့တောက်ဆယ်ရောကွန်မိုးလေးပါခင်ဗျာကျွန်တော်အမေသူ့ကိုမေးချင်တာလေးတွေကအခုချိန်မှာကျွန်တော်အလုံးစင်းတော့တွေ့တော့ကအလေးကြီးကြီးမမကြီးဆွနေရတယ်မှာရေခံရတယ်ရှိပါတယ်ခင်ဗျာဥပမာဆိုရင်ကျွန်တော်တို့ဟိုအာနာပါနေနဲ့ထိတ်ခိုက်တွေ့ရနေရမျိုးကြီးတချို့အဖွဲ့အစည်းတွေတွေ့ရနေရမျိုးတွေမှာဒီလိုတစ်ခုဖြစ်လာပြီးအလို့သတင်းတော့တွေ့တော့အကာအကွယ်မဲ့နေတဲ့အခြေအနေမျိုးကြီးအများကြီးကြုံတွေ့ရပါတယ်ခင်ဗျာအဲ့ဒီအတွက်ကျွန်တော်တို့ဒီလိုသတင်းတော့တွေကိုကာကွယ်ပေးမယ်ဥပဒေအရေးပေါ်ပေါက်ဖို့ရဲ့ကျွန်တော်တို့အလို့သတင်းတော့တွေအတွက်ကာကွယ်ပေးမယ်အဖွဲ့အစည်းမျိုးတွေကိုစူလာပါတယ်ခင်ဗျာဒီလိုအခြေအနေမှာအမေစုအနေနဲ့ကျွန်တော်တို့အလို့သတင်းတော့တွေကိုဘလိုမျိုးကျွန်တော်တို့အကြံဉာဏ်ပေးနိုင်မလဲဘလိုလုံဆောင်ပေးနိုင်မလဲဆိုတော့ကျွန်တော်တို့ကအမေစုကိုပဲအားကိုးရင်းနဲ့စောင့်မျှော်နေပါတယ်ခင်ဗျာကျေးဇူးပါပဲ
ဟုတ်ကဲ့သတင်းနောက်တွေဆိုတာကတော့အာနာပိုင်အဖွဲ့အစည်းတွေနဲ့အမြဲလိုလိုဆက်ဆံနေရတာ ው ခမ။အာနာရှင်ဆန်တဲ့တိုင်းပြည်တွေကသတင်းနောက်တွေဟာဒီမိုကရေစီနိုင်ငံတွေကလိုအကာအကွယ်မရှိတာတော့အမှန်ပါပဲကိုညာဝင်အောင်ရေ။ကဲအဲ့တော့ဒေါအောင်ဆန်းစုကြည်အောင်ဘယ်လိုသဘောထားရှိပါသလဲခမ
။စိတ်ဝင်စားစရာပါပဲဥက္ကမောင်စွေ
။မြန်မာနိုင်ငံမှာသတင်းလောက်များအသင်းတစ်ခုရှိဖို့တော့လိုအပ်ပါတယ်။အဲ့ဒီလိုအသင်းသို့မဟုတ်တမိတ်ကရှိမယ်ဆိုရင်သားတို့လိုအလွတ်သတင်းတော့တွေအတွက်အထောက်အကူအများကြီးဖြစ်နိုင်ပါတယ်။အမေတို့သတင်းတော့မိဆွေတွေကိုဒီကိစ္စနဲ့ပတ်သက်ပြီးဆွေးနွေးတင်ပြလိုက်ပါမယ်
။ကဲ၊ကိုညာဝင်းရောက်ပြီ။ဒီအပတ်အတွက်နောက်ဆုံးမေးခွန်းရှင်ကဘတူများပါလိမ့်ခင်ဗျာ
။ဟုတ်ကဲ့။ဂျပန်နိုင်ငံကမတ်တန်တာအောင်ပါ။အဲသူကတော့ထူးထူးခြားခြားဒေါန်ဆန်းစုကြည်ရဲ့ကိုကြီးကိုတာကိစ္စတစ်ခုကိုမေးရတယ်ခင်ဗျာ
။ဟာ၊ဘယ်လိုများပါလိမ့်ကြ။အ
န်တီစုကြီးမင်္ဂလာပါရှင်။ကျမကတော့ဂျပန်နိုင်ငံရောက်တနာဝလို့ခေါ်ပါရဲ့ရှင်။အန်တီဆူရဲ့နိုင်ငံရေးဖြစ်ပွားမှုဖြစ်စဉ်အသေးစိတ်ကိုလူများကသိတင်နေကြပါတယ်။ကမ္ဘာနိုင်ငံအရေးရအသေးစိတ်မှရှိတဲ့ထင်ရှားကြကြတဲ့ခေါင်းဆောင်ကြီးတွေကသူတို့ရဲ့အထုပ်ပတ်တီကိုရေးသားထားလို့ရှိပါတယ်။အဲ့တော့အန်တီဆူရဲ့နိုင်ငံရေးဖြစ်စဉ်ဖြစ်ပွားမှုဖြစ်စဉ်အသေးစိတ်တွေကိုကျမနဲ့အတူစာနာနာသားကြီးလည်းသိတင်မယ်လို့ထင်ပါတယ်။ဒါကြောင့်မလို့ဒီအန်တီရဲ့ကိုရီးယားဆိုရင်ကိုရေးသားထားဖို့အစီအစဉ်များရှိပါသလားရှင်ရေးသားထားတာများရောရှိပါသလားရှင်နောက်ပြီးတော့အန်တီအိမ်မှာဝေးထားတဲ့ခွေးလေးရဲ့ဓာတ်ပုံတွေကိုပြင်းရင်းထုတ်ချတဲ့တွင်မှာလည်းတွေ့ရပါတယ်အဲ့ဒီခွေးလေးကအန်တီကိုယ်တိုင်ဝေးထားတဲ့ခွေးလေးလားဒါမှမဟုတ်တရရကလက်ဆောင်ပေးထားတဲ့ခွေးလေးလားသူ့ရဲ့နာမည်လေးကဘယ်လိုခေါ်ပါလဲရှင်သူကအန်တီပေါ်မှာအရင်တိတဲ့တဲ့ခွေးလေးတောင်ဖြစ်ပါလားဘာလို့လဲဆိုတော့ကျမခွေးအရင်စစ်တဲ့တူကြောင်းမလို့ပါကျေးဇူးအများကြီးတင်ပါတယ်။အန်တီကျမချမ်းသာပါစေရှင်
။လက်ဆတ်တတ်တော့မတ်တန်နာအောင်ကခွေးချစ်သူများအဖွဲ့ဝင်ကိုဗျ
။ဟုတ်ကဲ့ကျွန်တော်တို့ကွန်ရက်တစ်ခုနောက်ထပ်တိုးလာမယ်ထင်ပါတယ်ကိုညာဝင်းအောင်ရေ။ကဲဒေါအောင်ဆန်းစုရဲ့အဖြစ်ကိုကြားပြရသေးဗျ
။ဟုတ်ကဲ့
လောလောဆယ်အန်တီရဲ့ကိုရီးယားထုတ်ပတ်တီရေးဖို့အစီအစဉ်မရှိပါဘူး။နိုင်ငံရေးဖြတ်သန်းမှုတွေနဲ့ပတ်သက်လို့သမိုင်းသဘောထားအရာရေးသင့်တယ်လို့စဉ်းစားမိတာတော့ရှိပါတယ်။ကိုယ်ထုတ်ပတ်ဒီကိုရရမှာကိုတိတ်ပြီးလှုပ်ချင်တဲ့စိတ်တော့မရှိသေးပါဘူးခွေးလေးအကြောင်းပြောရမှာကိုတော့စိတ်ဝင်စားပါတယ်အန်ဒီကလည်းခွေးချစ်တတ်တာ ਉਹ နာမည်ကတိုက်ချီတိုးဖြစ်ပြီးတော့အန်ဒီသားငယ်ကဝယ်ပေးတာပါအင်းဆက်တယ်ဆိုတော့ကြိုက်တတ်တယ်ခွေးစိုးလေးလိုမြင်တဲ့သူကများပါတယ်အန်ဒီနဲ့တော့တိတ်ချစ်ဖို့ကောင်းပါတယ်ဘာဟန်လှုပ်တာမှမရှိပဲကြိုက်ရင်ကြိုက်တယ်လို့မကြိုက်ရင်ကြိုက်တယ်လို့ပွင့်လင်းတဲ့သူတော်သေးမှုချစ်ရတာပါဒီလိုပြောစရာကောင်းတဲ့မိကွန်းလေးမေးလို့လဲကျေးဇူးတင်ပါတယ
်ဒီအဖြေစကားနဲ့ပဲဒီအပတ်အတွက်လူလူနဲ့တောင်းဆန်းစုကြည်အစီအစဉ်ကိုဒီမာတင်ရန်သားခွင့်ပြုပါခင်ဗျာအလုတ်တောင်ဝင်လေးများပြားလှတဲ့ဂျားတွေကအချင်းယူဖြေချပေးခဲ့တဲ့လူလူကောင်းဆောင်တောင်းဆန်းစုကြည်မိကွန်းလေးပေးပို့ခဲ့ကြတဲ့သောရရှင်နဲ့စောင့်မျှော်နားဆင်ကြသူအားလုံးကို အာရဖီကသူပဲကျေးဇူးတင်ရှိအပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့လူလူနဲ့တောင်အောင်စားစုကြီးအစီအစဉ်အတွက်မေးခွန်းတွေပေးပို့ကြဖို့လဲလေးလေးစားစားမြတ်တာရက်ခံအပ်ပါတယ်ခင်ဗျာပေးပို့ရမယ့်အင်တာနက်အီးမေးလ်လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ
်ထပ်ဆင့်ပြောပြစီခင်ဗျာပေးပို့ရမယ့်အီးမေးလ်လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
အဲဒီလိုမေးခွန်းတွေကိုပေးပို့ကြတဲ့အခါမှာတိုတိုနဲ့လိုရင်းရေးသားပြီးမိတ်ဆွေတို့ကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုလည်းမမေ့မလျော့ထည့်သွင်းရေးသားပေးပို့ကြစေလိုပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲဒီတယ်လီဖုန်းနံပါတ်တွေကိုကျွန်တော်တို့ RFC ကပြန်လည်ခေါ်ယူပြီးကိုင်ကန်ရှင်တို့ရဲ့မေးခွန်းတွေကိုအတန်ဖမ်းယူကာဒေါက်ဆန်းစုကြည်ရဲ့အဖြေစကားတွေနဲ့အတူပူးတွဲတင်ဆက်သွားမှာပါခင်ဗျာ
အားလုံးပဲဘေးရန်ခတ်သိမ်းကင်းကျင်းကြပါစေလို့ Washington DC မြို့တော်ကနေကျွန်တော်တို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်မဲ့ပတ်မှာကျွန်တော်တို့အားလုံးပြန်ဆုံကြသေးတာပေါ့
ဒီမိုကရေစီစေရဖို့ရည်ဒီလူတွေတဲ့ွယ်ချစ်